ဟုတ်ကဲ့ရှင်းနေဦးအောင်သိခင်ဗျာအခုလွှတ်တော်ကိုတင်ပြလိုက်တဲ့အငိမ့်စားသမရလုံချုံရေးဥပဒေချမ်းကိုဘယ်လိုသဘောရပါလဲခင်ဗျာ
အဲကျွန်တော်တို့ကတော့လုံချုံရေးဆိုတဲ့စကားလုံးကသူ့ရဲ့အသက်ဥည်စည်းရင်ကိုအဲလက်ရှိတာဝန်ချမ်းဆောင်နေမှာလည်းပေးရတယ်လို့တာဝန်ချမ်းဆောင်ပြီးရဲ့နောက်မှာလည်းဆက်ရပြီးတော့ပေးရမယ်ဆိုရဲအဖတ်မှတ်ချက်တွေကတော့ကျွန်တော်တို့လိုအခုမှဖွင့်ပြဆက်နိုင်ငံပေါ့ဗျာနောက်တစ်ချက်ကဒီဂျီမိုဂရေစီကြည့်ရင်အသားမကျသေးတဲ့ကျွန်တော်တို့ဒီဟိုဂျာကာလဆိုရဲပုံစံမျိုးနဲ့သွားနေတဲ့အချိန်မျိုးမှာအဲ့ဒီလိုကြီးထုတ်ပြန်ကျင်လာတာဟုတ်ကျွန်တော်တို့နေတော့သဘောမတူနိုင်ဘူးဗ
ျဟုတ်ကဲ့ဦးအောင်သိကျွန်တော်အခုဥပဒေကျမ်းမှာပေါ့နော်အချက်တစ်ချက်တွေ့တာပေါ့ပထမတစ်ချက်ကတော့တမရဟောင်းကိုတမရတောင်ယူခဲ့စဉ်ကာလလုံဆောင်ချက်တင်နဲ့ပတ်သက်ပြီးတစုံတရာအရေးယူရင်မရှိရလို့ပါတယ်ဒုတိယတစ်ချက်ကတော့အငိမ့်သားယူသွားပြီးတဲ့နောက်ပိုင်းမှာလုံခြုံရေးအတွက်လိုအပ်တဲ့အဆောင်အလျှောက်တွေခံယူခွင့်ပေါ့နော်ဆိုတော့အဲ့ဒီနှစ်ပိုင်းခွဲပြီးတွေ့တယ်ခင်ဗျအဲ့တော့ဒုတိယတစ်ပိုင်းကတော့ဒီနိုင်ငံတကာမှာလည်းအစိုးရတွေကိုအငိမ့်သားယူသွားတဲ့ခေါင်းဆောင်ဟောင်းတွေကိုအကာအကွယ်ပေးလေးရှိပါတယ်ဒါပေမဲ့အဲ့ဒီတမရကသူတမရအဖြစ်တာဝန်ထမ်းဆောင်ခြင်းကပြုလုပ်ချက်တွေကိုတစုံတရာနောက်ကျောင်းမြအရေးယူခြင်းမရှိရဆိုတာအဲ့ဒါဖွဲ့စည်းပုံမှာလည်းကျဆိုးရအောင်တော့ဒီလူကောက်ွယ်ပြထားရရှိတယ်မဟုတ်လားခင်ဗျာ
အဲဥပဒေမှာကတော့ဖွဲ့စည်းပုံရပြရကနာဝတ္တနာဖရဲ့လူဆောင်ခဲ့တွေကိုကျွန်တော်တို့ဟိုပြစ်မှုကြောင့်တယ်မှာကြောင့်အရေးယူခွင့်မရှိဘူးဆိုတော့ဖွဲ့စည်းပုံမှာအကြီးအကျယ်ပြဋ္ဌာန်းထားပြီးဖြစ်တယ်လေအဲဒါနာဝတ္တနာဖရဲ့လူဆောင်ချက်တွေကိုအကင်းလုခွင့်သူတို့အပြစ်အကာအကွယ်ယူတဲ့သဘောပဲအခုကကျွန်တော်တို့ကလွတ်တော်လက်ပေါ်ပြီးသမရဆိုရဒီဟာဟာနဲ့ပေါ်ပေါ်နေတဲ့အခြေအနေမျိုးရောက်တဲ့အခါမှာဒီလိုအဲ့လိုသူလွှတ်ဆောင်ခဲ့တဲ့ဟာတွေကိုအကာအကွယ်ပေးရမယ်ဆိုတာကျွန်တော်ဖွဲ့စည်းပုံမှာလည်းမရှိဘူး။ရခိုင်ကလည်းမရှိခဲ့ဘူး။ဘာသမရကသူ့ရဲ့တာဝန်ကိုတာဝန်ရဆောင်ရွက်တဲ့ကိစ္စတွေဟာသဘောရိုးနဲ့ဆောင်ရွက်ကြလို့မြင်လို့ရှိရင်ကျွန်တော်တို့အရေးယူဆောင်ရွက်ခွင့်မရှိဘူး။ဒါလို့လို့ပေမဲ့ဒီသမရဟာစောစောလို့တာဝန်ရဆောင်ရွက်တဲ့အခါမှာသဘောရိုးမဟုတ်တဲ့နော်လက်ပေးလိုက်ယူမှုတွေရှိမယ်နော်နောက်ပြီးတော့ဒီမတရားပြုကျင့်မှုတွေမှာသူကနေတိုက်ရိုက်တာဝန်ပေးအမိန့်ပေးမယ်လွှတ်တော်မှာမတရားတဲ့ဥပဒေတွေကိုပြတ်ထားမယ်ဆိုရင်သူ့မှာတာဝန်ရှိတယ်ဒီတာဝန်ကသူ့ကိုပေးရချတဲ့တာဝန်မဟုတ်တဲ့တွေ့အဲ့ဒါကိုကင်းလို့ခွင့်ပေးလို့မရနိုင်ဘူးလို့ကျွန်တော်ဘက်ကမြင်တယ်အဲ့ဒီတော့ကျွန်တော်တို့နိုင်ငံမှာခင်ဗျဒီမိုကရေစီရပြီးတော့ပထမဆုံးသမရဆက်ရွှေတိုက်ဆိုတာရှိဘူးတယ်ဆက်ရွှေတိုက်ကလေသမားချင်းရင်းနှီးနှားယူတဲ့အခါမှာသူ့အမျိုးပဲဒီလိုပဲနေသွားတာပဲသူ့ရင်ကိုဘုံနေဝင်တက်ဖို့ရခင်ဗျဝင်စီးတဲ့အခါမှာဆက်ရွှေတဲ့ရဲ့သားအောင်မှာတနက်ပြစ်ခံပြီးပြေဆုံးသွားခဲ့ရတယ်ဒီလိုဟာမျိုးကြီးရှိခဲ့တယ်ဗျာအဲ့တော့ကျွန်တော်တို့ကအခုလိုဟာအပင်ပူပြောင်းရေးကာလမှာယူနေတဲ့ချိန်မျိုးကဒီလိုဥပဒေကျမ်းတွေကိုအတရားအမှလောလောပြတ်ချမ်းနေတာဟာဒီနေ့ချိန်မျိုးနဲ့မသင့်လျော်ဘူးလို့ကျွန်တော်အဲ့ဒီလိုပဲသုံးသပ်ချင်ပါတယ်
ဒီအစိုးရတောင်းလွှဲပြောင်းမဲ့ဒီကာလအပိုင်းခြားအတွင်းမှာတခြားလှုပ်ရှားမှုတွေတော်တော်များများမြင်ရတယ်ခင်ဗျာဥပမာကျွန်တော်တို့ရန်ကုန်မှာဒီရွေးကောက်ပွဲမတန်ခင်ကာလလေးမှာတင်လမ်းတွေကိုနေရောညရောတခါတည်းကွန်ကရစ်လမ်းတွေခင်းတဲ့ကိစ္စမျိုးပေါ့ဗျာနောက်တစ်ခါကျွန်တော်ဖက်ကန့်ဒေသမှာလည်းအခုကားတွေအလုံးရင်းနဲ့ဝင်လာပြီးကြောက်စိမ်းမြေကြီးတွေတူပြီးတည်နေကြတဲ့သတင်းတွေထွက်နေခင်ဗျာဒီလိုအတွင်ကူပြောင်းရေးကာလမှာဒီလိုပုံမှန်အတိုင်းမဟုတ်တဲ့လှုပ်ရှားမှုတွေပေါ်နေတာရောဥအောင်တင်ဘယ်လိုမြင်လဲခင်ဗျာ
အဲ့ရရကျွန်တော်တို့တွေ့ကြည့်ရင်တော့အာနာလှပြောင်းရမယ့်ကာလမှာကျွန်တော်တို့အာနာပိုင်ရင်နဲ့ဆက်ဆက်နေတဲ့ခရိုနီတွေကတက်လို့နှင်ပြီးတော့ဒီရေနာပိုက်တွေကိုလောလောကြီးတိုက်ပြီးတော့ကူးဆွလုံနေတာကိုသမားအနေနဲ့အဲ့ဒီဟာတာဝန်ရှိရဲ့ဗျ။ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုလူရာကျော်ပင်နေတဲ့ဖားကလူနေရာမျိုးဟာနောက်ထပ်အဲ့ဒီလိုမဆောင်ရွက်နိုင်အောင်အဲ့ဒီလိုလူတွေလည်းအပြေတော့မချစ်မချစ်အောင်ပုံမှန်144ရောင်ထုတ်ပြနေဗျအခုကလက်ပိုက်ကြည့်နေတဲ့သဘောမျိုးရှိတယ်စုံလမ်းမှုစစ်ဆေးရေးကော်မတီတော့ပဲသူဆွဲတင်ပြီးတော့ဒီကားတင်သွင်းမှုကိုအဓိကခြားနေတယ်အဲ့တော့တိုင်းသားပြည်သူတွေကဘယ်ကျင်နနိုင်မလဲဗျအဲ့လိုတာဝန်မျိုးဒီလိုသမားလိုအဖွဲ့အစည်းမျိုးကိုကျွန်တော်တို့ဘယ်လိုလုပ်ပြီးကင်းလို့ခွင့်ပေးနိုင်ပါလဲအဲ့ဒါအချိန်မီသူပြုပြင်ရမယ်ထိန်းသိမ်းရမယ်တာဝန်တွေရှိတယ်ပေါ့နော်ဘာဖြစ်လို့ဒါအစိုးရအဖွဲ့မှာတာဝန်ရှိဆုံးပုဂ္ဂိုလ်မျိုးလို့ကျွန်တော်တို့ကပြောရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဥောင်းသိဒီကိစ္စမှာအဲ့ဒီကားတွေတရုတ်ပြည်ဘက်ကနေပြီးတော့ရာနဲ့ချီဝင်လာတာကိုနိုင်ငံမီဒီယာတွေကဖော်ပြတာမှာတရုတ်နိုင်ငံလို့မသုံးဘဲနဲ့ တဖက်နိုင်ငံလို့တုံးတယ်ခင်ဗျာနောက်ပြီးတော့ဒီကားတွေကအဓိကရောက်နေတာကဒီဖားကန်ကိုရောက်ပြီးကြောက်စိမ့်မြေကြီးတွေတဲပြီးတော့ပြန်ပြီးထုတ်နေကြတာလေဗျာအဲ့တော့အဲ့ဒီဖားကန်မှာမသားပဲနဲ့ဟိုဒီကားတွေဝင်လာတာတရားဝင်ဟုတ်ရလားဆိုပြီးကံပိုက်တီးသွားပြီးတော့စစ်ဆေးမယ်အာနောက်တခါချက်ချင်းမတားသေးပဲနဲ့စုံတိုင်းအဖွဲ့ဖွဲ့မယ်ဆိုတဲ့လှုပ်ဆောင်ချက်တွေကဘယ်လိုမြင်လဲဦးအောင်သိန်း
အဲ့တော့တမင်အချိန်ဆွဲပြီးတဲ့ဒါ delay tactics ပဲဗျဒါအချိန်ဆွဲတဲ့လူပဲကျွန်တော်တို့အဲ့လိုမြင်တယ်လို့ရမှာကဒီဖားကန်ပြည်သူတွေရဲ့ဘဝလုံလုံမှုကဘယ်လောက်ရှိတယ်လဲနော်ဖားကန်ပြည်သူတွေရဲ့ဒီရန်နာတိုက်ကြီးကိုနော်အဲ့ကချင်ပြည်နယ်ရန်နာတိုက်ကြီးကိုဒီလိုဟာအလမတူဝင်ပြီးနေတာတစ်ချိန်ကကျွန်တော်တို့ဝင်ကြီးအဖွဲ့မှတယောက်ကပြောခဲ့ဘူးသလိုပေါ့ဗျာတိုးကကျွန်တော်တို့ရဲ့ကျေးဇူးရှင်မှာကျွန်တော်တို့တက်ကအာနာသိင်းရှင်ကဒီတရုတ်မြေအပဲကျိုးတို့ကိုအကူအညီအများကြီးပေးခဲ့တယ်ပေါ့နော်ချင်းပြီးရင်တော့ဟောအရှင်းသခင်မျိုးလို့ပေါ့ဗျာဟိုငွေချုပ်ချေးရဟာကြောင့်မပြောရမဆိုရတဲ့သဘောမျိုးဖြစ်တယ်လို့အကျွန်တော်တို့နိုင်ငံအခုအစိုးရလည်းအဲ့ဒီလိုကြုံတွေ့နေရတယ်လို့ကျွန်တော်အဲ့ဒီလိုပဲမြင်ပါတယ
်ဦးအောင်သိန်းဒီလွှတ်တော်မတ်တွေတလုံးတခဲတဲ့နိုင်ငံရေးပြင်ဆင်ချီးမြှင့်ဝေယူမဲ့ကိစ္စကိုဘယ်လိုမြင်လဲခင်ဗျာ
အဲ့တော့ကလေဗျာကျွန်တော်တို့ကနိုင်ငံရေးပင်စင်ဆိုတာကကျွန်တော်ဒီမဆရာချစ်မှာကျွန်တော်တို့စပြင်ဖော်ထုတ်လာပဲဒါစစ်အာဏာရှင်ရဲ့အဖွဲ့ကဖော်ထုတ်ခဲ့တဲ့ကိစ္စတွေပဲကျွန်တော်တို့ကတော့မဖြစ်သင့်ဘူးညာနိုင်ငံရေးဆိုတာနိုင်ငံရေးကစုံကာလတစ်လျှောက်မှာအကောင်းဆုံးဆောင်ရွက်တဲ့အခါမှာသူ့ကိုဂုံတူးအဘွေတူးတွေရချင်းမြင့်တဲ့အတိုင်းဒါတစ်မျိုးပေါ့ဗျာနိုင်ငံရေးပင်စင်ဆိုပြီးတော့နိုင်ငံရေးကို၅နှစ်လောက်လွှဲုံနဲ့တတလုံးခမရနှစ်23ရက်လောက်လွှဲရဲဟာဝန်တန်းနေဗျာပြည်သူဝန်တန်းနေဗျာဒီလူတွေမှာတော့ပင်ဆိုင်ခံစားခွင့်နဲ့ပုံပြီးတော့ခံစားနေရုံကျွန်တော်တို့ကမြင်တယ်အဲ့ဒါကြီးကမဖြစ်နိုင်ဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ်ကျွန်တော်အနေနဲ့ချုပ်เสียပြောရင်တော့ဗျာတိုင်းပြည်ကအခုမှအသွင်ကူးပြောင်းရေးကာလမှာဘာဖြစ်လို့ဒီလိုလောလောတိုက်တဲ့နော်ဒီစွတ်တော်မှာတက်နေတဲ့ပုဂ္ဂိုလ်ကြီးရဲ့ခံစားခွင့်ကိုနော်ဘာဖြစ်လို့ဒီလိုယူချင်ကြတာလဲပေါ့ဗျာဒီစွတ်တော်တက်နေတဲ့ကိုယ်စားလှယ်ကြီးဗျာမနစ်ကပဲခင်ဗျသူသတ်မှတ်ထားတဲ့လာကြတဲ့အခုဆိုရင်လား7ရင်းရှိတူပြီးစားတာတွေကျွန်တော်ကြားမိနေရတာပဲလေအဲ့တော့အဲ့ဒီလိုဒီလာကြတွေတူပြီးနေတယ်နော်အနည်းအချိန်မျိုးကပြည်သူတွေမှာခင်ဗျအတိုင်းပြည်မှာခင်ဗျစီးပွားရေးကဘလောက်ကျဆင်းနေတယ်နော်အဲ့လိုအချိန်မျိုးတွေကျွန်တော်တို့တက်ပြင်တာပေါ့ဗျာဒီ9နှစ်လောက်တက်လို့ရတဲ့ဒီလွတ်တော်တက်ရတဲ့ပုဂ္ဂိုလ်တွေကိုနိုင်ငံရေးပြင်ဆင်ပြီးချင်းမြင့်မယ်ဆိုရင်ဝန်ထမ်းပြည်သူဝန်ထမ်းတယောက်ကနှစ်ပေါင်းများစွာ23ရက်လုပ်ခဲ့တော့မှနော်ဝန်ထမ်းများပြည်သူဝန်ထမ်းများအများကြီးခင်ဗျာသူတို့လက်ဆောင်နေစွာကွာဟတ်ကြွကြွကျွန်တော်နဲ့နာရီလို့ကျွန်တော်မြင်တယ်တိုင်းပြည်ရဲ့ဘန်နာကိုမတရားဖြိုးမှုတွေဆောင်ရွက်နေတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ချင်ပါတယ်